စီးပွားရေးတိုးတက်ဖွံ့ဖြိုးမှုတွေအရှိန်ဟုန်ကောင်းလာနေပေမဲ့အကျနာတဲ့အဖြစ်မျိုးနဲ့ကျင်းဝနိုင်တယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။အထင်းကွက်တွေမရှိခဲ့တာကြောင့်ဗန္ဒာရေးကဏ္ဍနဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေမှာသိသာသာပြဿနာတွေပေါ်ပေါက်လာချိန်မှာပဲစီးပွားရေးအကဲခတ်တွေကသတိပေးလိုက်ကြတာပါ။ဝါရှင်တန်မြို့တော်မှာရှိတဲ့ပတ်တဆန်နိုင်ငံကစီးပွားရေးတက်ကတူကအကြီးအကဲစီးပွားရေးပညာရှင်နီကိုလတ်လာရီကတော့တရုတ်နိုင်ငံအလဲပိုင်းမှာမိုးခေါင်ရေရှားမှုတွေကမ္ဘာနယ်ဝန်းကုန်စင်းလုံးကြီးမြင့်မှုတွေပေါ်မှာအခြေခံပြီးငွေကြေးဖောင်းပွားမှုပြဿနာတွေကြီးထွားလာနေတယ်လို့ပြောပါတယ်။ဒီလိုပဲအိမ်မြေဆောက်လုပ်ရေးလုပ်ငန်းတွေမှာရင်းနှီးမှုတွေကြီးကျယ်လှုပ်လာတာတွေဟာလည်းအဓိကပြဿနာတစ်ခုဖြစ်တယ်လို့ဆိုခဲ့တာပါ။လူထုချင်းပြည်မြဝင်ငွေရဲ့ထက်ဝက်နီးပါးလောက်ထိရင်းနှီးမြုပ်နှံလာတာဟာအနေရရှိတယ်လို့စီးပွားရေးပညာရှင်လာရီကမြင်ပါတယ်။
They are in a territory that no other country has ever been in before. Over the last 6 years, their investment rate has averaged about 45%.
တခြားပြည်နိုင်ငံကမှမကြုံမှုသေးတဲ့အခြေအနေကိုသူတို့ရောက်နေတာပါ။လွန်ခဲ့တဲ့6နှစ်အတွင်းရင်းနှီးမြှုပ်နှံမှုတွေဟာပြင်းပြ45ရာခိုင်နှုန်းလောက်ရှိခဲ့တယ်လို့မနှစ်တုန်းကဆိုမကြုံဘူးလောက်တဲ့အဆင့်အထိ GDP ရဲ့49ရာခိုင်နှုန်းအထိရှိခဲ့ပါတယ်။အဲ့ဒါတွေဟာရေရှည်ခံမယ်လို့တော့ကျွန်တော်မယူဆပါဘူး။ရင်းနှီးမြှုပ်နှံမှုတွေရော့လာတာကအကြီးအကျယ်စိန်ခေါ်မှုဖြစ်လာနိုင်ပါတယ်။ဒါဟာလေအိမ်မေဈေးကွက်မှာကျဆင်းမှုတွေရှိလာနိုင်တဲ့အတွက်ကြောင့်ပါ
ဒီဆိုရကပြီးခဲ့တဲ့နှစ်စက်တင်ဘာလကစလို့ဗန္ဒာရေးဆိုင်ရာမူဝါဒတွေမှာပြင်ဆင်မှုတွေလုပ်နေပေမဲ့ငွေချေးဖောင်းပွားမှုနှုန်းက600ခန်းနှုန်းလောက်ထိတက်လာနိုင်တဲ့အခြေအနေတွေကိုဥတည်နေပြီလို့လဲကျွမ်းကျင်သူတွေကသတိပေးနေကြတာပါ2008ခုနှစ်ကစလို့အမြင့်ဆုံးအဖြစ်မေလာထဲမှာကုန်စင်းနှုန်းတွေ 9.5 ခန်းနှုန်းထိတက်လာပြီးတဲ့နောက်ဘဏ်တွေမှာအရန်ငွေချေးတွေပို့ထားဖို့တရုတ်ဘူဘဏ်ကဇွန်လလယ်မှာညွှန်ကြားခဲ့ရတဲ့အထိလည်းဖြစ်ပါတယ်မရှိမနှောင်းထွက်ပေါ်လာတဲ့တရုတ်နိုင်ငံစီးရင်ဘူရိုရဲ့မေလအတွက်စမ်းစစ်ချက်မှာတော့တရုတ်နိုင်ငံတဝန်မြို့ကြီး80နဲ့68မြို့ကအင်ကန်တွဲအစ်တွေရဲ့ဈေးနှုန်းတွေဟာတက်လာခဲ့တယ်လို့ဖော်ပြခဲ့တာပါဒီထဲက33မြို့မှာအိုးအိမ်ဆောက်လုပ်စရိတ်တွေဟာ900ခန်းလုံးတက်လာတာကိုလည်းလိလချက်ကတွေးရှိခဲ့တာဖြစ်ပါတယ်ဒီလိုအေယာမြေဈေးကွက်မှာကုန်ကြခန်းရင်းနှီးမြှုပ်နှံလာနေကြပေမဲ့လည်းရလအားဖြင့်ကတော့တိတ်မကောင်းလာဘူးလို့ပတ်တဆန်နိုင်ငံကစီးပွားရေးတက္ကသိုလ်ကကျွမ်းကျင်သူလာဒီကပြောပါတယ
် Over this period thatThe yield on bank deposits has been negative. Property price inflation has picked up, and property price inflation has been about 8%.
ဒီကာလအတွင်းဘဏ်မှာငွေအနှံမှုတွေဟာအနှုတ်လက္ခဏာပြလာပါတယ်။အိမ်မြေဈေးကွက်ထဲမှာငွေကြေးဖောင်းပွားမှုကတော့တက်လာပြီး800ခန်းလုံးလောက်ထိရှိလာခဲ့တာပါ။ဒီအတွက်ဘဏ်မှာအငွေတွေရောက်ရမယ့်အစားအိမ်မြေဈေးကွက်ထဲမှာပတ်စံတွေရောက်ကုန်ပါတယ်။ရလအဖြစ်နဲ့ကတော့အိမ်ဟောင်းလောင်းတွေကျန်နေတာပဲဖြစ်ပါတယ်။ဘဟုဘဏ်ရဲ့စတန်းရဆိုရင် 2010 ပြည့်နှစ်ကုန်ပိုင်းမှာပီချင်းမြို့တော်ကအိမ်တော်စုတွေရဲ့18ရာခိုင်နှုန်းဟာအိမ်နှလုံးနဲ့အထက်ပိုင်ဆိုင်လာကြတာပ
ါတရုတ်ဝန်ကြီးချုပ်ဝန်ကြားပေါင်းကတော့တိုင်းပြည်ကငွေကြေးဖောင်းပွားမှုပြဿနာအချင်းပြတ်ချဆမှုနဲ့စည်ရဲချမ်းသာကွာမှုတွေဟာအစိုးရရဲ့အုပ်ချုပ်မှုအာဏာကိုရပ်ခတ်နိုင်တယ်လို့မတ်လထဲမှာတော့ကပဲအတိအမှတ်ပြုပြောဆိုခဲ့တာပါဒါပေမဲ့လည်းအာရက်ကဘာကအုံကြွမှုတွေကိုပုံတူကူပြီးစပယ်လှူရှားမှုလို့ကင်မွန်းတက်ပြီးစူဝေးပွဲတွေလုပ်ဖို့ရည်ရွယ်ခဲ့ကြတဲ့တကြွလှူရှားသူတွေကိုဖမ်းဆီးခဲ့တာကအစဇွန်လထဲမှာပဲဂွမ်တောင်းပြည်နယ်ကလမ်းဘေးစည်းစိမ်တွေနဲ့ပရိပခတ်တွေကျုံခဲ့ရတာဒီရင်လာတဲ့မွန်ဂိုလီးယားဒေသမှာအတီရုံတွေဖြစ်ပွားခဲ့တာတွေလို့စိန်ခေါ်မှုတွေကလည်းစီးပွားရေးဖွံ့ဖြိုးမှုတွေကိုရပ်ခတ်လာမယ့်အန္တရာယ်တွေရှိမယ်လို့သတိပေးနေတာတွေရှိပါတယ်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်တဲ့ဟင်နရီကစ်ဆင်ဂျာကလည်းတရုတ်နိုင်ငံမှာပြည်တွင်းပြဿနာတွေရှိနေတာမို့ကမ္ဘာအင်အားကြီးတိုင်းပြည်ဖြစ်လာဖို့အလန့်ဝေးနေဦးမယ်လို့ကနေဒါနိုင်ငံကဆွေးနွေးပွဲတစ်ခုအတွင်းမှာပြောဆိုခဲ့တာပါစီးပွားရေးဖွံ့ဖြိုးမှုတွေနဲ့အညီနိုင်ငံရေးကဏ္ဍမှာလက်ရောညီတွေဖြစ်အောင်လုပ်ရမယ့်ပြဿနာတွေနဲ့ရှေ့လာမယ့်ဆယ်စုနှစ်အတွင်းတရုတ်နိုင်ငံဟာနှပန်းလုံးနေရလိမ့်မယ်လို့အမေရိကန်ဝါရင်တန်တမန်ဟောင်းရဲ့ပြောဆိုချက်ကိုကူးကားပြီးကနေဒီယန်ပရက်စ်သတင်းစာကရေးသားခဲ့တာဖြစ်ပါတယ်တကယ်တော့ပြည်တွင်းမှာသာမကတရုတ်နိုင်ငံရဲ့ပြပရင်းနှီးမြှုပ်နှံမှုတွေမှာလည်းပြဿနာတွေစိန်ခေါ်မှုတွေရှိနေတယ်လို့ကျွမ်းကျင်သူတွေကသုံးသပ်နေကြတာပါတရားဝင်ထုတ်ပြန်တဲ့စည်းရုံးစရာတွေအရတရုတ်နိုင်ငံဟာမြန်မာနိုင်ငံမှာဒေါ်လာသန်းပေါင်း 12,300 အထိရင်းနှီးမြှုပ်နှံပြီးအများဆုံးနေရာယူထားတာဖြစ်တယ်လို့ဒီထက်ကအများစုဟာတရုတ်နိုင်ငံကိုတွတ်တက်နေတဲ့ရင်းနှီးနဲ့သဘောတန်ဝေးပိုက်လိုင်းနှစ်ခုတည်ဆောက်ရေးလုပ်ငန်းမှာဖြစ်ပါတယ်ဒါပေမဲ့လည်းဒီလိုတရုတ်နိုင်ငံကရင်းနှီးမြှုပ်နှံထားတဲ့စီမံကိန်းတွေရှိရာဒေသတစ်ခုဖြစ်တဲ့မြန်မာနိုင်ငံမြောက်ပိုင်းမှာကချင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပြစ်ပကတ်တွေဖြစ်ပွားနေတာလို့အခြေအနေမျိုးတွေလည်းကြုံနေရတာပါဒီလိုစိန်ခေါ်မှုတွေကြားကပဲအကျိုးအမြတ်တွေကိုမျှော်ကိုပြီးတရုတ်နိုင်ငံကစီးပွားရှာနေတာဖြစ်တယ်လို့မြန်မာစီးပွားရေးပညာရှင်ဦးစိန်ထေးကတော့သုံးသပ်ပါတယ
်သူ့ရဲ့နီးကသူကထောင်မြေရာဆွတ်နေဗျနော်ရာဆွန့်ပြီးတော့သူကလည်းခုမှဖွံ့ဖြိုးတာဟိုတိုးတက်ပြီးနိုင်ငံတွေဖြစ်တယ်နော်ယူရိုကနော်နိုင်ငံတွေကျွန်တော်အမေရိကတို့သူရှင်းလို့မရဘူးဤပညာရဖြစ်စေငွေကြီးဒဏ္ဍာရဖြစ်စေရှင်းလို့မရတော့ အဲ့ဒီနိုင်ငံတွေကတော့စီးပွားရေးတည်ငြိမ်တဲ့နိုင်ငံတွေမှာယင်းမျိုးနံမလုပ်တာဘူးအဲ့တော့ခုနလိုကျွန်တော်ဗမာနိုင်ငံလိုဟလာအာရကဘာလိုအာဖရိကလိုမှာမတည်ငြိမ်တဲ့နိုင်ငံတွေကြမှာသွားပြီးမှမျက်စာပြစ်မှခြေလန်းစမှအဲအဲ့ဒီမှာသူ့တို့အကျိုးစီးပွားရနိုင်ဒါကြောင့်မို့တရုတ်ကသူ ethic ကိုနော်ကိုကျင်တရားနဲ့ညီအောင်လုပ်တာမရှိဘူးဆိုတာဒါကြောင့်သူ့ကိုပြောတာဘူးဗျအဲ့ဒါပဲကျွန်တော်တို့ပြည်သူကတော့အကျိုးစီးပွားမရဘူးဗျမရတဲ့ပြင်အချင်းပြည်နယ်မှာဆိုပြဿနာတက်နေပြီ
မြန်မာစိုးရရဲ့ခေါင်းဆောင်တစ်ဖြစ်တာဝန်ယူစဉ်ကဆက်လို့တရုတ်နိုင်ငံကိုနိုင်ငံတော်ခင်းစဉ်ဖြစ်တဲ့မေလာထဲမှာသမ္မတဦးသိန်းစိန်တွားရောက်ခဲ့ရမှာတော့ဒေါ်လာ965သန်းကျော်တန်ဖိုးရှိတဲ့ငွေချင်းငါးဖို့နဲ့အကျွေးပေးဖို့အစီအစဉ်တွေပါဝင်တခြားစီးပွားရေးလုပ်ငန်းအများပြတ်တွေတရုတ်နိုင်ငံဘက်ကသဘောတူညီခဲ့တာပါတရုတ်နိုင်ငံရဲ့တရားဝင်စည်းစရာတွေရပြီးခဲ့တဲ့2010ပြည်နှစ်အတွင်းမြန်မာနိုင်ငံနဲ့အပြန်အလှန်ကုန်သွယ်မှုပမာဏဟာလည်း 53.2% ခန့်တိုးပြီးတန်ပေါင်း 4,440 ထိရှိခဲ့တာမို့ကုန်သွယ်မှုမှာဒုတိယအများဆုံးနိုင်ငံဖြစ်လာခဲ့ပါတယ်တရုတ်ဝင်ကိန်းဂဏန်းတွေအရလက်တလုံးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီပေါင်းအားဆိုရင်180အထိရှိနေပါပြီဒီလိုပဲနယ်နိမိတ်ချင်းထိစပ်နေတဲ့ယူနန်ပြည်နယ်ကလည်းမြန်မာနိုင်ငံနဲ့စီးပွားရေးဆက်သွယ်မှုတွေတိုးချက်နိုင်မှုရည်ရွယ်ပြီးအထူးစီးပွားရေးဇုန်နယ်မြေတစ်ခုထူထောင်သွားဖို့ပြင်ဆင်နေတာမို့စိန်ခေါ်မှုတွေရှိနေတဲ့ကြားကပဲတရုတ်နိုင်ငံကမြန်မာနိုင်ငံမှာစီးပွားရေးတွေကိုပိုလို့သာတိုးချက်လာမယ့်အခြေအနေတွေကိုတော့သိရသာတွေ့မြင်နေရတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရနာပါစေကျွန်တော်အောင်လွင်ဦးပါခင်ဗျာ